နိုင်ငံတော်ဒိုင်မင်ငါပုဂ္ဂိုလ်ထောင်ဆန်းစုကြည်တရားစွဲဆိုခံထားရတဲ့အထက်ကအမှုသုံးမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်၄နှစ်ဒီကနေ့ဇန်နဝါရီလ၁၀ရက်နေ့မှာအမိန့်ချလိုက်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကအမှုနှစ်ခုအတွက်ထောင်ချထားတဲ့ပြစ်ဒဏ်အတွက်အယူခံကိုလည်းခရိုင်တရားရုံးကပယ်ချခဲ့ပါတယ်တတိယပြည်ဆုံးရန်ကုန်ကပေးပို့လာတာကိုမက်ခင်ဖြူထွ ုံသွင်းကုန်ဥပဒေချိုးဖောက်မှုအတွက်နှစ်နှစ်ဆက်သွယ်ရေးဥပဒေချိုးဖောက်မှုအတွက်တစ်နှစ်ဒီနမှုစုစုပေါင်းအတွက်တပေါင်းလဲနှစ်နှစ်ပြည့်တန်ချမှတ်ခဲ့တယ်လို့တဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအတွက်လဲထောင်နဲ့နှစ်နှစ်အမိန့်ချခဲ့တယ်လို့တောင်ဆန်းစုကြည်ရဲ့ရှေ့နေရီနဲ့နှီးဆက်တဲ့ရှေ့နေတူကဗီဒီယိုကိုအတည်ပြုပြောပါတယ်ဒီနေ့ချမှတ်လိုက်တဲ့အမှုတွေအတွက်ဒေါက်ဆန်းစုကြည်ရှင်းနေတွေဘက်ကအယူခံတင်သွင်းဖို့ရှိတယ်လို့လည်းသူကပြောပါတယ
်။သင်္ကုန်ပုံကနှစ်နှစ်ချရတယ်ဒီနေ့။သင်္ကုန်ပုံကနှစ်နှစ်ချရတယ်။ဆက်သွယ်ရတယ်တစ်နှစ်ချရတယ်။နှစ်နှစ်တမှုချရတယ်တစ်နှစ်တမှုချရတယ်။အဲ့ဒါက3နှစ်။အဲ3နှစ်ဆိုရင်သူကတပေါင်းနဲ့ပေးတဲ့အတွက်သူက2နှစ်။အဲနောက်တစ်ခုကဟိုတပေါင်းကဘေးရနေရနှစ်နှစ်ချရတယ်။တပေါင်းကဘေးရနေရစ်ဆန်လာနှစ်ဆန်လာ။ဟိုပေါင်းလိုက်တော့အားလုံးက4နှစ်ပဲတန်ဖြစ်သွားတယ်အဲ့လိုအော်အဲ့ဒါတော့ယူကန်တော့တရားမှာမဟုတ်ဘူးကုတောင်ကတရားမတောင်ရှိတာကိုကုတောင်ရှိအောင်နော
်ပို့ကုံသွင်းကုံပုံမအမှုနဲ့ဆက်သွေးပုံမအမှုတို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကအပြစ်တအမိန့်ချဖို့ဇက်တိုက်ရက်ရွှေ့ဆိုင်လာခဲ့ပြီးဒီကနေ့မှအပြစ်တအမိန့်ချမှတ်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်မာပုံတာလန်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဝင်ရောက်ရှာဖွေတဲ့အချိန်ဆက်သွယ်ရေးစင်နယ်ကိုကြားဖြတ်နားထောင်လို့မရအောင်ဖျက်တဲ့ဂျာမန်စစ်တပ်ရဲ့စကားပြောဆက်တွေတွေ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ပို့ကုံသွင်းကုန်ဥပဒေပုံမှန်၈နောက်ဆက်သွယ်ရေးပုံမှန်69တို့နဲ့တရားစွဲထားတာဖြစ်ပါတယ်။အမှုနှမှုအတွက်တရားလူပြတတ်တွေတရားရုံးမှာလာရောက်ထွက်ဆိုစဉ်ကတိတ်ဆိတ်မိခဲ့တဲ့နေရာနဲ့တိတ်ဆိတ်ခဲ့တဲ့အခြေအနေတွေပေါ်မှာကွဲလွဲတဲ့ထွက်ဆိုမှုတွေရှိခဲ့ပါတယ်။ဒီပစ္စည်းတွေဟာဒေါန်ဆန်းစုကြည်နဲ့မသက်ဆိုင်တဲ့လုံခြုံရေးပစ္စည်းတွေဖြစ်ပြီးသူ့လုံခြုံရေးဝန်ထမ်းရဲတပ်ဖွဲ့ကကာကွယ်ရေးဝန်ကြီးဌာနကပေးထားတဲ့ပစ္စည်းတွေဖြစ်တဲ့ဆိုတာကိုလည်းကြားနာစစ်ဆေးချိန်အတွင်းပေါ်လွင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောထားပါတယ်။ဒါတင်မကဆက်သွယ်ရေးကုမ္ပဏီနဲ့ဝန်ဆောင်မှုကုမ္ပဏီတွေကသာဆွဲဆိုရတဲ့ပုံမှန်နဲ့ဒေါန်ဆန်းစုကြည်ပေါ်တရားစွဲတာဖြစ်လို့လွဲမှားမှုရှိတာကိုရှင်းလင်းတွေဘက်ကထောက်ပြခဲ့ကြပါတယ်။တရားဥပဒေပြဋ္ဌာန်းချက်တွေအရလူတဦးကိုအကြောင်းအရာတစ်ခုနဲ့တရားစွဲတာမှာဥပဒေနှစ်ခုနဲ့တရားစွဲဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုဖောက်ပြနေတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ရှင်းတွေကအစိုးပိုင်းတွေကထောက်ပြခဲ့ကြပါတယ်။ဒီကိစ္စအမိန့်ချတဲ့သဘာဝဘေးအမှုကတော့ဒေါက်ဆန်းစုကြည်ကိုအရက်သားတူဖြစ်တဲ့လေဝေးမြို့နယ်ကဦးညညီခေါ်ဦးထွန်းမြင့်အောင်ကတရားလိုအဖြစ်နဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်။2020ရွေးကောက်ပွဲကာလတုန်းကရွှေချပင်ရက်ကွက်အတွင်းဒေါက်ဆန်းစုကြည်တွာလာခဲ့မှုဟာကိုဗစ်စီးကဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ဒီကနေ့အထိအမှုပေါင်း73မှုနဲ့တရားစွဲခံထားတဲ့ဒေါန်ဆန်းစုကြည်ဟာအခုဆိုရင်အမှု9မှုအတွက်ပြည်တံစုစုပေါင်း6နှစ်ချမှတ်ခံထားပါဗျ။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဝေးပုံမှန်25အမှုတို့အတွက်2021ခုနှစ်ဒီဇင်ဘာလ6ရက်နေ့ကထောင်နဲ့4နှစ်ချမှတ်ခံခဲ့ရပြီးအဲ့ဒီတနေ့တည်းမှာပဲစစ်ကောင်စီအကြီးအကဲက2နှစ်ပြည်တံလျှော့ပေါ်ပေးခဲ့ပါဗျ။2021ဒီဇင်ဘာလ6ရက်ကပြည်ထောင်ချမှတ်ခံလိုက်ရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့အတွက်ပြည်ထောင်ပြည်အပေါ်ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကအယူခံဝင်ခဲ့ပေမဲ့ခရိုင်တရားရုံးကဒီကနေ့ပဲပယ်ချခဲ့တယ်လို့ဒီအခြေအနေအကြောင်းကိုသိတဲ့နှီးဆက်သူရှင်းလင်းတူကပြောပြပါရစေ။ဟုတ
်ကဲ့တက်တယ်ဒီနေ့တက်တယ်ဒီနေ့ပယ်လိုက်တယ်နော်အေးခရိုင်တရားမှပယ်လိုက်တယ်ဟုတ်တယ်ဟုတ်အချင်းနဲ့ပဲအချင်းကဆမာရီဒစ်စပယ်ပေါ့ဆမာရီဒစ်စပယ်ပေါ့ဒီနဲ့အချင်းကြီးနဲ့ပတ်လိုက်အချင်းကြီးပမာဒဆိုအချင်းကြီးနဲ့ပတ်လိုက်တာပေါ့နော
်လက်ရှိမှာဒေါက်ဆန်းစုကြည်ဟာအာဂတိအမှု6မှုနိုင်ငံတော်လူဝက်ချက်အဥပဒေချိုးဖောက်မှုဆိုတဲ့အမှုတမှုရွေးကောက်ပွဲဥပဒေဆိုင်ရာဥပဒေချိုးဖောက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်